ကနေဒါနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ကကနေဒါဝန်ကြီးချုပ်နောက်ဒီလွတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ဒီကနေ့မြို့တော်အော်တိုဝါကိုခီးဆက်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခီးစဉ်အတွင်းတိုင်းရင်းသားဒေသတွေကစီးရီးပဋိပက္ခတွေနဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုဖိအားပေးပြောဆိုဖို့ကနေဒါအစိုးရကကနေဒါရောက်ကရင်လူမှုအတိုင်းဝိုင်းတွေကတိုက်တွန်းပါတယ်အထူးသဖြင့်ထိုင်းနိုင်ငံမှာခိုလုံနေရတဲ့ကရင်ဒုက္ခသည်တွေနေရပြန်ရေးကိစ္စဟာအချိန်မတန်သေးတဲ့အကြောင်းနဲ့ကွဲကွာနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းနိုင်ရေးတောင်ဆန်းစုကြည်ဘက်ကကူညီစီလိုတယ်လို့လည်းပြောပါရယ်အပြည့်အစုံကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါမယ်ရှင
်ကနေဒါနိုင်ငံမြို့တော်အော်တဝါကိုဒီကနေ့တောင်ဆန်းစုကြည်ရောက်ရှိမှာဖြစ်ပြီးမနေ့ပြန်မှာတော့ကနေဒါဝန်ကြီးချုပ်ကနေဒါလွှတ်တော်အမတ်တွေအပါအဝင်အစိုးရပိုင်းနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်တောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အချိန်မှာကနေဒါအစိုးရနောက်လွှတ်တော်အမတ်တွေအနေနဲ့မြန်မာနိုင်ငံတွင်းကလူနည်းစုတိုင်းရင်းသားဒေသတွေကလူအခွင့်အရေးချိုးဖောက်မှုတွေစီးရီးပဋိပက္ခတွေနဲ့ပတ်သက်ပြီးဖိအားပေးပြောဆိုဖို့ကနေဒါရောက်ကရင်လူမှုအတိုင်းဝိုင်းကတိုက်တွန်းလိုက်ပါတယ်။ကနေဒါရောက်ကရင်လူမှုအတိုင်းဝိုင်းရဲ့ဒုတိယဥက္ကဋ္ဌစောဦးကွယ်ကဒုက္ခသည်တွေအရင်းနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဘက်ကလည်းဆောင်ရွက်ပေးစီလိုတယ်လို့အခုလိုပြောပါတယ်
။ဒုက္ခသည်ကိစ္စတော့အလေးထားတယ်အခုကရင်ပြည်မှာဆိုရင် TBC ဖြစ်ဖြစ် UNHCRV သူတို့ပြောတာနောက်ဆိုရေခံရှိတော့ဘူးဒုက္ခသည်ပြပိုးပဲအစီအစဉ်ရှိတယ်အခုအချိန်ကဒုက္ခသည်တွေကိုပြမပိုးသေးပါနဲ့အချိန်လည်းမကောင်းသေးပါဘူးဒီပြည်မှာဆိုဘောင်းတွေပါတယ်လက်ရှိသေးတယ်စစ်တပ်လည်းပြမဆောင်သေးဘူးပြီးတော့ပြည်သူတွေလည်းဒုက္ခသည်ထဲမှာလာနေတာနေ့နေ့ဆက်30လို့ရှိတယ်ပြပြောကနေပြလဲသူတို့ဘာမှပြမလို့စားတတ်ဘူး
ဒုက္ခသည်တွေနေရရင်ကိုလုံခြုံဘေးကင်းစွာပြောင်းနိုင်ရေးအတွက်အာမခံချက်နောက်နိုင်ငံတွင်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့လူပေါင်း6သိန်းအတွက်စာနယ်ရိက္ခာအပါအဝင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးမယ့်အခြေအနေတွေကိုကနေဒါအစိုးရဘက်ကဒေါအောင်ဆန်းစုကြည်ကိုမေးခွန်းထုတ်ဖို့လည်းတိုက်တွန်းထားပါတယ်။ဒါ့အပြင်တတိယနိုင်ငံတွေမှာအခြေချတဲ့ဒုက္ခသည်တွေကြားမိသားစုတွေတကွဲတပြားဖြစ်နေတာတွေပြန်လည်စုံစည်းနိုင်ဖို့ဒေါအောင်ဆန်းစုကြည်ဘက်ကလည်းကူညီပေးနိုင်ဖို့မျှော်လင့်ထားတယ်လို့ကရင်လူမှုအတိုင်းအဝန်ရဲ့ဒုတိယဥက္ကဋ္ဌစောဦးကွယ်ကပြောပါတယ်
။တချို့မိသားစုတကွဲတပြားတွေရှိသေးတယ်။အဲ့ဒီကိစ္စတွေကိုဘယ်လိုပြောလဲ။နည်းနည်းကူညီပေးပါ။ကျန်တဲ့အစိုးရကိုလည်းပြောပေးပါ။ပြီးတော့ခိုင်းအစိုးရကိုလည်းပြောပေးတယ်။အဲ့ကျွန်တော်တို့မြန်မာပြည်သားတွေကဒီကိစ္စတွေခံစားရတာကြာနေပြီ။အမျိုးမျိုးလဲတော့ဆက်ကြည့်လဲတချို့လဲသိမယ်တချို့လဲမသိဘူးဒါကြောင့်ကျွန်တော်တို့ရေးတဲ့စာရင်ထားပြီးတော့ကောက်ကောက်မှုစဉ်းစားပြပါလို့လည်းလိုပဲပြောပြီးပြောချင်ပါတယ်တော့ဆက်ကြည့်ရို့
ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းမဲ့ကုလသမဂ္ဂရဲ့အချက်လက်ရှာလုပ်ငန်းစဉ်အပေါ်မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုနောက်မြန်မာနိုင်ငံတွင်းကဗမာမဟုတ်တဲ့တိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ရဲ့ထိုးစစ်တွေကိုအစိုးရကရေငုံနှုတ်ပိတ်နေရတဲ့အကြောင်းရင်းတွေကိုလည်းဒေါအောင်ဆန်းစုကြည်ကိုမေးမြန်းဖို့ဆိုပြီးကနေဒါရောက်ကရင်လူမှုအတိုင်းဝန်ကညင်ညာချက်ထုတ်ပြီးတော့တောင်းဆိုထားတာပါဒေါအောင်ဆန်းစုကြည်အနေနဲ့ကနေဒါခီးစဉ်အတွင်းကနေဒါအစိုးရဘက်ကဖိအားပေးမဲ့အခြေအနေရှိလာနိုင်သလားဆိုတာကိုတော့အော်တဝါမြန်မာအတိုင်းဝန်ကကိုအောင်ခိုင်မြင့်ကအခုလိုရှုမြင်ပါတယ
်ကနေဒါအစိုးရအနေနဲ့ကတော့ဒီဖိအားပေးရတဲ့စိုင်းနာတဲ့စာရင်တို့အနေနဲ့မြန်မာပြည်ဒီမိုကရေစီအသင်ကူးပြောင်းရေးကိုငကိုရဲရလဲသူတို့ကဟိုဘယ်လိုပြောမလဲဆိုတော့ဒါကုညီပံ့ပိုးမှုတွေရှိတယ်အနာဂတ်မှာလည်းအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအတွက်ကိုအကူအညီတွေပေးသွားမယ်လို့မျှော်လင့်ပါတယ
်မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကနေဒါနိုင်ငံကအခိုင်အမာရပ်တည်ဆောင်ရွက်နေတာဖြစ်တယ်မြန်မာနိုင်ငံတွင်းကလူနည်းစုတိုင်းရင်းသားတွေလူနည်းစုဘာသာဝင်တွေအမျိုးသမီးတွေနဲ့လူငယ်တွေကိုအထူးအလေးထားပြီးမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာကနေဒါဘက်ကဆက်ပြီးထောက်ခံဆောင်ရွက်သွားမယ်လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလည်းဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အကျိုးကြေညာချက်မှာပြောဆိုထားပါတယ်ရှင်